ယောပဇေခွက်ကိုမြန်မာနိုင်ငံအနေနဲ့အခွန်ကင်းလွတ်စွာကုန်ပစ္စည်းပမာဏအပေါ်တတ်မှတ်တဲ့ကိုတာကင်းလွတ်စွာနဲ့ကုန်သွယ်နိုင်ရေးဥရောပသမဂ္ဂကပြန်ခွင့်ပေးဖို့ဥရောပပါလီမန်နိုင်ငံတကာကုန်သွယ်ရေးကော်မတီကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာလုပ်နေတဲ့ပြုပြင်ပြောင်းလဲရေးတွေကိုအားပေးဖို့အထူးသဖြင့်အရမလောအားပေးပပြအောင်ကြိုးပမ်းမှုတွေအားပေးဖို့အတွက်ဥရောပကော်မရှင်ရဲ့အဆိုပြုချက်ကိုထောက်ခံပေးပါလို့ဥရောပပါလီမန်နိုင်ငံတကာကုန်သွယ်ရေးကော်မတီကတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။လန်ဒန်နဲ့ခရယန်တွေကလွဲလို့ EU ဥရောပသမဂ္ဂဈေးကွက်ကိုမြန်မာအနေနဲ့အခွန်နဲ့ကိုတာကင်းလွတ်စွာကုန်သွယ်ခွင့်ပေးဖို့ကိစ္စကိုဥရောပပါလီမန်နိုင်ငံတကာကုန်သွယ်ရေးကော်မတီမှမဲအများနဲ့ထောက်ခံထားပြီးဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စကိုဥရောပပါလီမန်မှမဲခွဲဆုံးဖြတ်ဖို့လိုအပ်ပါသေးတယ်။ဖွံ့ဖြိုးမှုအနေဆုံးနိုင်ငံတွေအတွက် EU ကသတ်မှတ်ထားတဲ့စနစ်တစ်ခုအရမြန်မာက EU နဲ့လွတ်လပ်စွာကုန်သွယ်နိုင်ခွင့်ရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာအာဓမ္မလုံအားပေးခိုင်းစေမှုတွေကြေကြေပြတ်ပြတ်ရှိခဲ့တာကြောင့်1998ခုနှစ်ကစပြီးဒီအခွင့်အရေးကို EU ကရုပ်သိမ်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုအခွန်နဲ့ကိုတာကင်းလွတ်ကုန်သွယ်ခွင့်အပြည့်အဝပြန်ပေးတင်မပေးတင်ကိုမေလကြရင်ဥရောပပါလီမန်မှာမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။အဲဒီနောက်မှာဥရောပကောင်စီရဲ့တရားဝင်အတည်ပြုချက်ကိုယူရမှာဖြစ်ပါတယ်ခင်ဗျာ။